ဒီနှစ်2022ခုနှစ်အတွက်နိုဘယ်ညီညွတ်ရေးဆုကိုဘယ်လာရုစ်နိုင်ငံကလူခွင့်ရေးဦးဆောင်လှုပ်ရှားသူတဦးနဲ့အတူယူကရိန်းလူခွင့်ရေးအဖွဲ့တစ်ခုနဲ့ရုရှားလူခွင့်ရေးအဖွဲ့တစ်ခုတို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ဒီနှစ်အတွက်နိုဘယ်ညီညွတ်ရေးဆုကိုအကျဉ်းချခံရတဲ့ဘယ်လာရုစ်လူခွင့်ရေးတက်ကြွလှုပ်ရှားသူအလက်စ်ပီယာလီယာစကီနောက်ရုရှားလူခွင့်ရေးအဖွဲ့မမ်မိုရီယယ်နဲ့ယူကရိန်းလူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တဲ့ဆိုပြီးတော့စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌ Barrett Anderson ကဒီကနေ့ပဲကြေညာသွားခဲ့တာပါ။သူတို့ဟာဘယ်လာရုစ်ရုရှားနဲ့ယူကရိန်းနိုင်ငံတွေမှာငြိမ်းချမ်းရေးလူအခွင့်အရေးနဲ့ဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တဲ့ဆိုပြီးစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်သူတို့ကနိုင်ငံအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကူစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပုံမရရှိလာအောင်နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်ဒီနှစ်စုရှင်တဦးဖြစ်တဲ့ Alex ပီယာလီယာစကီဟာပြီးခဲ့တဲ့နှစ်တုန်းကဘယ်လာရုစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့ပြီးအတိုက်အခံတွေအင်အားသုံးနှိမ်နှင်းခံရတဲ့အချိန်မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။ဒီနေ့နိုဘယ်ညီညွတ်ရေးဆုအတွက်ဆုငွေဆွီဒင်ခရိုနာ10သန်းအမေရိကန်ဒေါ်လာဒီတသန်းနီးပါးကိုတော့ရွှေနဲ့အတူပဲဒီရွှေတစ်စိတ်ဆုကိုတော့ဆုရရှိတဲ့သူတွေအငြိမ့်မြခွဲဝေယူကြမှာဖြစ်ပါတယ်ရှင်။